ဆရာဒီအရင်ကလည်းစစ်တပ်မူဟောင်းဖြစ်တာဝန်ထမ်းဆောင်ခဲ့ပြုရဲဆိုပြီးတော့သိရပါတယ်ဆရာလက်ရှိမှာပေါ့နော်ဘာကြောင့်မျိုးသားဒီမိုကရေစီဖွဲ့ချုပ် NND ကနေပြီးတော့ Corporate မျိုးနယ်ကိုစားပြုပြီးတော့ဝင်ရောက်ရွေးခန့်ပြစ်တာလဲရှင
်ကျွန်တော်ဒီနေ့ဆိုရင် Corporate မျိုးနယ် Corp Bank နဲ့မြေမဆရာနယ်မှာလာပြီးစီအုံရေးဆင်းတဲ့တော့ပေါ့ပါအောင်နိုင်ခီးပေါ့နော်အဲ့တော့ဒီလိုတော့မဆရာနယ်မြေကနေ Corporate မျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုစားပြုပြီးတော့ပါဝင်ရောက်ဆင်ပြန်ရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့နိုင်ငံအနေနဲ့ဖွံ့ဖြိုးတိုးတက်ဖို့အချိန်ကတန်နေပါပြီအရင်အစိုးရတွေလည်းဒီဖွံ့ဖြိုးတိုးတက်ဖို့ဆောင်ရွက်ခဲ့တယ်ဒါမျိုးပို့ပြီးတော့အစိုးရုံနဲ့ဖွံ့ဖြိုးတိုးတက်ဖို့လိုအပ်လာပြီဖြစ်ပါတယ်ဒီတာဝန်တွေကိုထမ်းဆောင်နိုင်တဲ့လူကတော့ကျွန်တော်တို့ဥဖုံဓာတ်တို့ပြောတယ်လို့ပေါ့လေကဘာမှာမရှိတဲ့လူတရားစကျွန်တော်တို့နိုင်ငံမှာရှိတယ်ဒီဒေါ်ဆန်းစုကြည်ခေါင်းဆောင်တဲ့ NLD ဒါဒီနိုင်ငံရဲ့အစိုးရကိုဖွဲ့နိုင်မယ်ဆိုရင်ကျွန်တော်နိုင်ငံကြီးဟာနိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးဘာသာရေးဒီ네ပယ်အလုံးမှာဖွံ့ဖြိုးလာမယ်လို့ကျွန်တော်ယုံကြည်တယ်ဒါကြောင့်မို့ဒေါ်ဆောင်စုကြည်ကိုဝိုင်းရံလို့တဲ့အတွက်ကြောင့်မို့ဒီ NLD ပါတီအနေနဲ့ကိုစားပြုပြီးတော့မှဒီကော်ရီမြို့နယ်ဝင်ရောက်ဆင်ပြိုင်ခြင်းဖြစ်ပါတယ်
ဆရာကြီးဒီကော်ကရစ်မြို့နယ်အတွင်းမှာပေါ့နော်ရွေးကောက်ပွဲဝင်ရောက်ဆင်ပြိုင်မှုဆရာတို့မဲဆွယ်စည်းရုံးတဲ့အခါမှာဒေသခံတွေကပေါ့နော်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုအနေအထားဘယ်လိုများရှိပါလဲရှင
်စိတ်ဝင်စားမှုအနေအထားကောင်းတယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ဒီ2015ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်တဲ့မြို့သားမြို့သားဖွဲ့ချုပ်က90လောက်အများဆုံးနဲ့ဝင်ရောက်ဆင်ပြိုင်မယ်ဒေါ်အောင်ဆန်းစုကြည်အပေါ်လဲသူတို့ကလူလူခေါင်းဆောင်ဖြစ်တဲ့နိုင်ငံတော်ရဲ့ခေါင်းဆောင်ဖြစ်တဲ့သူတို့ကမျှော်လင့်ထားတယ်။အဲဒါကြောင့်မို့ဒီလူလူအနေနဲ့မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ကဝေရောက်ဆင်ပြိုင်တဲ့အတွက်ကြောင့်မို့ဒီရွေးကောက်ပွဲမှာသူတို့စိတ်ဝင်စားမှုများပါတယ်။ဒါပေမဲ့လို့သူတို့ရွေးကောက်ပွဲမှာသူတို့ဘယ်လိုမဲပေးရမယ်ဆိုတာတော့သူတို့ခက်ခဲရှိပါတယ်။ဒီပါတီတစိုက်တွေကိုသူတို့တေချာနားမလည်ဘူ
းဒီကင်းပြည်နယ်မှာဆိုရင်ပေါ့နော်ဘလိုကဏ္ဍတွေမှာအဓိကပြောင်းလဲဖို့လိုအပ်နေတယ်ဆိုတာမျိုးရောဆရာဘလိုများသုံးသပ်ပါလဲရှင
်ကင်းပြည်နယ်မှာတော့ဒါငြိမ်းချမ်းရေးပေါ့ငြိမ်းချမ်းရေးရအောင်ကျွန်တော်တို့ကပထမဆုံးကျွန်တော်တို့စူးစမ်းရမှာပါအဲဒီစူးစမ်းနေတဲ့အချိန်တွင်းမှာပဲဒီလမ်းမဆက်သွယ်ရေးတွေပေါ့နော်လမ်းတွေကြောင်းတွေဆေးရုံတွေဆေးကန်းတွေအကောင်းအောင်ကျွန်တော်စူးစမ်းသွားမှာပါအဲကျွန်တော်ဆိုရင်လည်းဒီငယ်တွေကကင်းပြည်နယ်မှာကျွန်တော်တို့မွေးဖွားလာတာတနတ်တန်ဘုံတောင်တွေကြမှာပဲကျွန်တော်တို့မွေးဖွားလာတယ်အဲကြီးရတော့လည်းကျွန်တော်တို့တတ်မတော်တဲ့ကိုဝင်ပြီးတော့မှတာဝန်ထမ်းဆောင်တော့ကြဖို့တနတ်တန်ဘုံတောင်တွေလည်းမစိတ်ဘူးဒါတော့ကျွန်တော်တို့နေပြည်မှာဒီကင်းပြည်နယ်မှာငြိမ်းချမ်းရေးရစေခြင်းတယ်ငြိမ်းချမ်းရေးရမှလည်းကျွန်တော်တို့ကပို့ပြီးတော့ဖွံ့ဖြိုးတိုးတက်လာမယ်ပို့ပြီးတော့မြန်ဆန်လာမယ်အဲ့တော့ဒေါ်ဆန်းစုကြည်ကခေါင်းဆောင်ပြီးတော့မှငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရောနော်ခုနကတော့ဖွံ့ဖြိုးရေးလုပ်ငန်းစဉ်ပေါ့လေအဲသူ့မှာပြည်တွင်းပြည်ပပညာရှင်နော်နိုင်ငံတကာလည်းအဲ့ဒါမိတ်ဆွေတွေအများကြီးရှိတယ်ဒီမိုကရေစီစစ်စစ်တာကျွန်တော်တို့နိုင်ငံမှာဒီမိုကရေစီစစ်စစ်ရတအစိုးရတစ်ခုတာပေါ်ပေါက်လာမယ်ဆိုရင်နိုင်ငံတကာကကျွန်တော်တို့လေးစားပြီးတော့မှကျွန်တော်တို့ရဲ့စီးပွားရေးနိုင်ငံရေးပညာရေးကျန်းမာရေးအားလုံးကိုအမြန်ဆုံးဖွံ့ဖြိုးတက်တက်လာအောင်လုပ်လိုက်မယ်လို့ကျွန်တော်ယူဆပါတယ
်ကျွန်မတို့ဒီလောက်ပေါ့နော်ဒီကင်ပြည်နယ်အတွင်းကကြာရင်စိတ်ကြီးမှဆိုရင်လည်းဒီမဲဆန္ဒရှင်မိစင်းတွေမကတ်တဲ့ပြဿနာမျိုးတွေကြုံနေရတယ်ဆိုပြီးတော့သိရပါတယ်ဆရာတို့ဒီကော့ကရိတ်မျိုးနယ်အတွင်းမှာရောဒီလိုအခြေအနေမျိုးတွေရှိလားဆရာ
ချွတ်ရွာတွေကအဲ့လိုမျိုးပြောတယ်သူတို့ရွာမှာမဲဆင်းလာမကတ်ဘူးလို့ပြောတယ်ဒါပေမဲ့ကျွန်တော်တို့တက်ဆိုင်ရာတာဝန်ရှိတဲ့လူတွေကိုမေးကြည့်တဲ့အခါမှာတော့ခြေရွာတွေမှာဦးနာပြတ်မြကျွန်တော်တို့ကခြေရွာ၅ရွာရှိတယ်အဲ့တော့မဲယုံဖွင့်မဲ့ရွာမှာပဲမဲဆင်းကိုကတ်တယ်ကျန်တဲ့ရွာတွေမှာမဲဆင်းမကတ်ဘူးတဲ့သဘောမျိုးကျွန်တော်တွေ့ရတယ်အဲ့တော့ကျန်တဲ့ရွာတွေကမဲဆင်းကိုစစ်ဆေးဖို့ကခက်ခဲရှိတာပေါ့လေဒါရွာတိုင်းမှာဒီမဲဆင်းကတ်ပေးမယ်ဆိုရင်တော့ပိုကောင်းတာပေါ့လေနော်အဲ့တော့ကော့ကရစ်မြို့နယ်မှာလည်းရှိပါတယ်ကျွန်တော်တို့ဒီလိုချို့ရွာတွေမှာမဲဆင်းမကတ်တာတွေရှိပါလား
ဆရာအခုလိုဖြစ်ပေးတဲ့အတွက် RFA ကကျေးဇူးတင်ပါတယ်ရှင
်တင်ပါတယ်